မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ဘရာဇာရဲ့အင်ကိုဒီကနေ့မနေ့အစောပိုင်းမှာရဲကားအတော်များများရောက်လာတဲ့အတွက်သူ့ကိုဖမ်းတော့မယ်ဆိုတဲ့ခံမှန်းပြောဆိုမှုတွေတိုးလာနေပါတယ်။ငွေဆက်ကူတွေလက်ဝတ်ရတနာတွေနဲ့အခြားအပိုးတန်ပစ္စည်းတွေပါတဲ့တံခိုးကြီးလက်ကအိတ်184လုံးနဲ့ခီးဆောင်လက်ဆွဲတစ်တာ80လုံးကိုရဲတို့ကဒီကနေ့သိမ်းဆည်းလိုက်ပါတယ်။အချင်းပြတ်ချစားမှုငွေကြေးခဝါချမှုတွေနဲ့ဆွဆွဲချက်တွေနဲ့မစ္စတာနာချစ်ကိုစုံစမ်းစစ်ဆေးနေရရဲ့တစိမ့်တစ်ပိုင်းအဖြစ်အခုလိုဆောင်ရွက်တာဖြစ်ပါတယ်။ကွာလာလမ်ပူမြို့ကအစင်းမြင့်ကိုတို့အဆောက်အဦတစ်ခုမှာမစ္စတာနာချစ်နဲ့ပတ်သက်နေတဲ့တိုက်ခန်းတွေကိုလည်းကြာရာပြင်းနဲ့နောက်မဲကစပြီးတော့ဝင်ရောက်ရှာဖွေရမှာအဖို့တံပစ္စည်းတွေကိုသိမ်းယူနိုင်ခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။1MDB ကုမ္ပဏီရဲ့ရမုံငွေတွေကိုဟူကြီးချုပ်ဟောင်းနာချစ်အလွဲတုံစားလုပ်ခဲ့တဲ့အရှုပ်တော်ပုံကိုစုံစမ်းစစ်ဆေးနေရတဲ့တစိတပိုင်းအဖြစ်အခုလိုရှာဖွေသိမ်းဆည်းမှုတွေလုပ်ခေါင်းဆောင်ခဲ့တာဖြစ်တယ်လို့လည်းတာဝန်ရှိသူတို့ကပြောပါတယ်။ဒီငွေကြေးအရှုပ်တော်ပုံနဲ့ပတ်သက်လို့အမေရိကန်အပါအဝင်တခြားနိုင်ငံတွေမှာလည်းစုံစမ်းစစ်ဆေးနေတာပါ။အခုရှာဖွေမှုတွေကိုတော့ဟူကြီးချုပ်ဟောင်းနာချစ်ရဲ့မိသားစုနဲ့အိမ်သူဟူကြီးချုပ်ဖြစ်တာဝန်ယူခဲ့တဲ့အချိန်ကတရားဝင်နေထိုင်ခဲ့တဲ့ရုံခန်းအပါအဝင်နေရာအတော်များများကိုရဲတပ်ဖွဲ့ကတစ်ချိန်တည်းတစ်ပြိုင်တည်းဝင်ရောက်ရှာဖွေစီးနင်းတာတွေလုပ်ခဲ့တာဖြစ်ပါတယ်။